အခုလိုနေမြေအေဂျင်ရေးနဲ့အပြစ်ရစဲရေးတွေအပေါ်မှာအယက်သားအစိုးရရဲ့ကင်တွဲဆောင်ရွက်ပုံတွေကြောင့်နိုင်ငံရေးအကျက်တဲ့ပို့ပြီးတော့ကြီးမားသွားနိုင်တဲ့အတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးအ мян ဆုံးခေါ်ပေးဖို့နိုင်ငံရေးပါတီတချို့ကတောင်းဆိုလိုက်ပါတယ်။နိုင်ငံအနောက်ပိုင်းကအကြမ်းဖက်မှုတွေအရှေ့ပိုင်းကတိုင်းရင်းသားလက်နက်ကင်တွေနဲ့တိုက်ပွဲတွေအပါအဝင်နိုင်ငံတွင်းအကျက်တဲတွေအတွက်ကာလုံအစည်းအဝေးခေါ်ပြီးဖြည့်ရှင်းနိုင်မယ့်အလားအလာရှိပါသလားဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေနောက်ရန်ကုန်မြို့ကဖောက်ခွဲမှုတွေဆင်းရဲမွဲတေမှုတွေဟာနိုင်ငံတော်ရဲ့အထွေထွေအကျက်အတည်းဖြစ်လာပြီးမို့ဒီအရေးကိုကင်တွယ်ဖို့အတွက်မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုအ мян ဆုံးခေါ်ယူပါလို့နိုင်ငံရေးပါတီ73ခုကပူရဲကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်တောင်းဆိုချက်ကိုပူရဲထုတ်ပြန်ခဲ့တဲ့မြို့သားဒီမိုကရေစီပါတီဒစ်ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ်
အော်တိုင်းပြည်အထွေထွေတက်တည်ဖြစ်နေပြီ။ရခိုင်မှာကျွန်တော်တို့ရဲ့နေပြည်တော်ဆိုးဆိုးနိုင်တဲ့ဒီအချုပ်ကြအာဏာကိုချိပါတော့မယ်။အဲ့လိုပဲအရှင်းမြောက်မှာလည်းဟလာပြည်သူတို့ရဲ့အသက်အိုးရှင်ကိုချိပါနေပြီ။ရန်ကုန်မြို့တော်ကြီးမှာလည်းဟလာပောက်ကွဲမှုတွေဖြစ်နေပြီ။ဒီလိုထွေထွေတက်သည့်အချိန်မှာအမျိုးသားကာကွယ်ရေးနဲ့လူထွေကောင်စီဆိုတာဖွဲ့စည်းပုံရှင်ဟောပြီးနေရာတင်မှာပြတ်ထားလာတယ်။နော်နေရာမှာအစိုးရဘက်ဖွဲ့စည်းခြင်းကိုပြတ်ထားပါလေအဲ့တော့တိုင်းပြည်ရဲ့ဒုအထွေထွေတက်ပြီးကာလမှာအမျိုးသားကာကွယ်ရေးနဲ့လူ့ဆိုရေးကောင်စီဟာသုတာဝန်ဆားမှာဖြစ်တဲ့အတွက်နော်ဒါအမျိုးသားကာကွယ်ရေးနဲ့လူ့ဆိုရေးကောင်စီရှိဝေးကိုခေါ်ပေးဖို့ကျွန်တော်တို့တောင်းဆိုတာပ
ါရခိုင်ပြည်နယ်မောင်တော်ဒေသအချမ်းဖက်တိုက်ခိုက်မှုနောက်ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေမှာမြန်မာတပ်မတော်ကထဲထဲဝင်ဝင်ပါဝင်တိုက်ခိုက်နေသလိုမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းလုံခြုံရေးကိစ္စကိုကင်တွယ်နေတာဖြစ်ပါတယ်။တပ်မတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေဟာကာလုံအစည်းအဝေးမခေါ်တာကြောင့်အကန့်အသတ်နဲ့ဖြစ်နေရတယ်လို့လည်းအမျိုးသားဒီမိုကရေစီပါတီသစ်ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကထောက်ပြပါတယ်
။ဟိုတပ်မတော်ကလူတွေအခြေခံဥပဒေနဲ့ပတ်သက်ရင်ဟောသူတို့ကကာကွယ်ရမယ့်တာဝန်ရှိတယ်ဆိုသူတို့အင်မတန်လေးစားလိုက်တယ်။အခုသူတို့တပ်မတော်ကရခိုင်ကိစ္စနဲ့ရှမ်းမပိုင်းကိစ္စတွေမှာသူတို့ကအကန့်အသတ်နဲ့လုပ်နေရလေဆိုတာပြောရတာ။ဟောသူတို့ကကတော့လုံးတင်လုံးထက်တဲ့အရာကိုကာလုံရှိဝေးမခေါ်သေးတဲ့အတွက်သူတို့လုံးလို့မရလားဖြစ်နေတယ
်။နိုင်ငံရေးကိုကင်တွယ်ဖို့ကာလုံအစည်းအဝေးခေါ်ယူဖို့ဆိုတာကိုတော့နိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုတုံ့ပြန်ပါတယ်
။အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာတွဲဆုံဆွေးနွေးဖို့ကပို့ပြီးတော့လက်တွေ့ကြတဲ့တော်ချင်းကမှုမျိုးဖြစ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်တစ်ချက်ကနိုင်ငံရေးပါတီတွေအနေနဲ့ဟလာဟိုအကြံဉာဏ်ပေးတာသဘောထားပေးတာဝေဖန်တာအထောက်ပြတယ်ဆိုတာဒါတော့ကျွန်တော်အများအားဖြင့်ဒီမိုကရေစီနိုင်ငံရေးမှာဒါအကောင်းတဲ့လက္ခဏာလို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့အဲ့လိုလုံဆောင်ချက်တွေဟာနော်အဲ့ဒီလိုသုံးသပ်ချက်တွေဟာနော်ယထာဘူတာကြပြီးတော့ကြောင်းကျိုးစီလျော်မှုရှိဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီလိုမဟုတ်ဘဲနဲ့နော်နိုင်ငံရေးအကျိုးစီးပွားအပါအဝင်ပေါ့လေအချိုးစည်းပွားရရက်နဲ့ဆက်ဆက်ပြီးတော့နိုင်ငံရေးရပွဲလန်တော့ဖြတ်ခင်းခြင်းနဲ့ပုံစံမျိုးဖြစ်မယ်ဆိုရင်တော့ဒါဟာနိုင်ငံရေးရအင်မတန်မှနော်ဟိုမလုတ်တဲ့မလုတ်ထိုက်တဲ့ခြေလှမ်းတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ
်ကာလုံစည်းဝေးခေါ်ယူဖို့တောင်းဆိုတဲ့နိုင်ငံရေးပါတီတွေဘက်ကတော့ကာလုံစည်းဝေးအ мян ဆုံးခေါ်ယူပြီးဘလို့ဆောင်ရွက်ချက်တွေဆောင်ရွက်စီကျင်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးဒီကိစ္စကိုကာလုံမှာပါဝင်တဲ့ပုဂ္ဂိုလ်တွေကဆုံးဖြတ်မှာဖြစ်တယ်လို့ပြောဆိုပါတယ်။ကာလုံအစည်းအဝေးခေါ်ယူဖို့လက်မှတ်ထိုးတောင်းဆိုထားတဲ့နိုင်ငံရေးပါတီတွေထဲမှာတော့အရင်စစ်အစိုးရအဖွဲ့ဝင်တွေအများစုပါဝင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊စစ်အစိုးရမတိုင်မီကအုပ်ချုပ်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီတို့အပြင်2010ပြည်နှစ်ရွေးကောက်ပွဲကာလ၊နောက်2015ရွေးကောက်ပွဲကာလတို့မှာအသစ်ဖွဲ့စည်းခဲ့ကြတဲ့နိုင်ငံရေးပါတီတွေလည်းပါဝင်ကြပါတယ်ရှင်